မြန်မာနိုင်ငံနဲ့အီရန်နိုင်ငံကလူအခွင့်အရေးလှုပ်ရှားမှုတွေမှာပါဝင်ကူညီခဲ့တဲ့ပြင်သစ်နိုင်ငံကနာမည်ကြီးအဆိုတော်လည်းဖြစ်ထင်ရှားတဲ့ရုပ်ရှင်သုတ်ဆောင်လည်းဖြစ်တဲ့ဂျိမ်းပါကင်ဟာပါရီမြို့မှာမနေ့ကကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်86နှစ်အရွယ်ရှိပြီဖြစ်ပါတယ်။တန်ဃာတော်တွေလမ်းပေါ်မှာလဲကျနေတာသူတို့ကိုတဲ့သွားတာတွေကိုကျမတို့မြင်တွေ့နေရပါတယ်။ဖုန်းတော်ကြီးကျောင်းတွေမှာသွေးစွန်းခဲ့တဲ့ဖြစ်ပျက်တွေကိုကျမတို့သိပါတယ်။ဘာမှမသိဘူးလို့ပြောလို့မရပါဘူးဆိုပြီး2009ခုနှစ်ကမြန်မာနိုင်ငံမှာတန်ခါလှုပ်ရှားမှုနှိမ်နှင်းခံရတဲ့အချိန်နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းအကူအညီပေးဖို့အတွက်သူကပြောကြားခဲ့တာပါ။မြန်မာနိုင်ငံရေးမှာဥရောပအနေနဲ့စကလုံးတွေတက်တက်နဲ့ပြောမနေပဲလက်တွေကူညီကြဖို့စော်ဩခဲ့ဘူးသလို2010ခုနှစ်မတိုင်ခင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်လွတ်မြောက်ရေးလှုပ်ရှားမှုတွေမှာလည်းသူကပါဝင်ခဲ့ပါတယ်။2021ခုနှစ်ကလေးဖြတ်တဲ့ဝေဒနာကိုခံစားခဲ့ရတာကြောင့်ရုပ်မြင်သံကြားမှာပါဝင်တရုတ်ဆောင်တာတွေရက်ဆိုင်ခဲ့သလိုဒီနှစ်ပိုင်းတရုတ်ဆောင်အလုပ်တွေတော်တော်များများကိုလည်းရက်ဆိုင်ခဲ့ပါတယ်။ဂျိမ်းပါကင်တွေလူမှုကွန်ရက်ကတဆင့်အောက်မွေပွဲဂုံပြုအစီအစဉ်တွေကိုပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ကိုယ်တိုင်ဦးစီးဦးဆောင်ပြီးတော့အစီအစဉ်ဆောင်ရွက်ပေးနေပါတယ်ရှင်။